ရခိုင်ပြည်နယ်အတွင်းမှာပြည်ပခရီးကြောင့်နိုင်ငံခြားယင်းနှိမ့်နှံမှုတွေရော့ကျလာမဲ့အရေးပေါ်မှာတတိပေးထားသလိုမြန်မာနိုင်ငံရဲ့အဓိကစီးပွားရေးတစ်ခုဖြစ်တဲ့ခီးသွွားလုပ်ငန်းမှာလည်းတိတိတသာကျဆင်းသွားတယ်ဆိုပြီးတော့ထောက်ပြကြပါတယ်။ရခိုင်ပြည်ပခကြောင့်မြမစီးပွားရေးပေါ်ရိုက်ခတ်နေတဲ့အခြေအနေနဲ့အလားအလာတွေကိုမတ်တင်ကြီးထက်ကစူးစီးတင်ပြထားတာကိုနားဆင်ပါခင်ဗျာ
။ရိုဟင်ဂျာဒုက္ခသည်ပြဿနာကြောင့်အမေရိကန်ပါဝင်အနောက်နိုင်ငံတွေကမြမစစ်တပ်အကြီးအကဲတွေအပေါ်လက်ရှိမှာပြစ်မှတ်ထားတန်းခတ်ပိတ်ဆို့ထားတာကနေပိုပြီးကြေကြေပြန့်ပြန့်လှုပ်လာမလားဆိုတဲ့အပေါ်စိုးရိမ်ချက်ကြောင့်နိုင်ငံတကာယင်းနှိမ့်နှံသူတွေကိုတုံ့ဆိုင်သွားစေတယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကအကြီးတန်းတာဝန်ရှိသူတို့က Reuters သတင်းအေဂျင်စီကိုပြောဆိုပါတယ်။အနောက်နိုင်ငံတွေကစစ်တပ်အပေါ်မှာသာပိုပြီးပြစ်မှတ်ထားတန်းခတ်ပိတ်ဆို့မဲ့ပုံရှိပြီးမြန်မာစီးပွားရေးအပေါ်မှာတော့လှုပ်ဖို့မရှိဘူးလို့ယူဆတဲ့အကြောင်းလဲIMF ရဲ့အကြီးတန်းတာဝန်ရှိသူရှန်နကာဂျေဖီရစ်ကပြောပါတယ်။ရခိုင်ပြည်ပခအပေါ်စိုးရိမ်ချက်ကြောင့်နိုင်ငံခြားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုကျသွားနိုင်တယ်လို့လည်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကပြောဆိုထားတာပါ။စီးပွားရေးပညာရှင်ဘောဂဗေဒဥက္ကမောင်ညိုကတော့နာမည်ပြည့်မဲ့အရေးစိုးရိမ်ချက်ကြောင့်ဖြစ်တယ်လို့ထောက်ပြပါတယ်။
ဒါကလည်း reputational risk ပေါ့နော်သူတို့နာမည်ပြမှာပေါ့ဗျာဒါမြန်မာပြည်မှာလာရင်လာပြီးရင်းနှီးမြှုပ်နှံမယ်ဆိုရင်ဒါနာမည်ပြမှာသူတို့ရဲ့နောက်က investor တို့နော် shareholder တို့ consumer တို့အဓာရီအကန့်ကွက်ဆန္ဒပြမှာတွေပါလိမ့်ဘူးဆိုရင်ကြပြောတာမမြှုပ်နှံနိုင်တာလည်းဒါဖြစ်နိုင်တာပေါ့လေဒါတော့ကြောင်းပြတခြားသူတို့ရဲ့စီးပွားရေးအတွက်ကိန်းတွေရှိပါတော့ဒါပေမဲ့ခုချိန်ကြီးကအများမြန်မာနိုင်ငံမှာအများဆုံးမြှုပ်နှံတဲ့ဟာကတော့အနောက်နိုင်ငံတွေကစိတ်ကြတာမပါဘူးဒီဒီတရုတ်တို့ဂျပန်တို့ဒီရှိတော့အခြားနိုင်ငံများဒီအိန္ဒိယနိုင်ငံများနေပြီးရင်းနှီးမြှုပ်နှံတာတွေကအခုချိန်ကြီးကတော့အများဆုံးဖြစ်နေတာပဲ
မွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်းပြီးခဲ့တဲ့နှစ်ကအကြမ်းဖက်မှုကြီးနောက်ပိုင်းဒေသတွင်းကနေရိုဟင်ဂျာတိတ်နေချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရပြီးတဲ့နောက်မြန်မာနိုင်ငံတွင်းလူ့အခွင့်အရေးချို့ဖောက်မှုဆန်ရဆွေးရင်ချက်နဲ့ကမ္ဘာလက်ခီးသွွားလာရောက်မှုတိတိတသာရော့ချသွားပါတယ်အထူးသဖြင့်အနောက်နိုင်ငံတွေကကမ္ဘာလက်ခီးသည်ဝင်ရောက်မှုတိတိတသာရော့ချသွားတာလို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးသက်လွင်တိုးကပြောပါတယ
်မနစ်ကစက်တင်ဘာနောက်ပိုင်းမှာတော့ဝင်နေရပြီမှာရောက်ဦးကတော့ကျွန်တော်တို့ကျတော့ဖြစ်သွားတယ်နောက်ပိုင်းဒီဖြစ်တဲ့ကိစ္စတွေနဲ့ပေါ့မတလီကလည်းကျတဲ့ဖြစ်တယ်လို့သိရတယ်ဟုတ်ကျန်တဲ့ပကံမင်္ဂလာရေးဒီရန်ကုန်တို့ကတော့စိတ်မဖြစ်ဘူးပေါ့
။အာရှဒေတာကခီးတယ်တွေပို့ပြီးတော့ဝင်ရောက်လာစေဖို့မျှော်လင့်ချက်ထားဆောင်ရွက်နေပေမဲ့အနောက်နိုင်ငံတွေဘက်ကကမ္ဘာလက်ခီးသွွားတွေဝင်ရောက်လာရေးကတော့မျှော်လင့်ချက်တိတ်မရှိသေးဘူးလို့လည်းခီးသွွားလုပ်ငန်းရှင်ဦးသက်လွင်တိုးကပြောပါတယ
်။အနောက်နိုင်ငံ market ကတော့25-30%တော့ကျသွားမယ်လို့2018မှာကျသွားမယ်လို့မျှော်လင့်တာပေါ့နော်။ဘာလို့ပြီးခဲ့တဲ့ travel show ရေး IDB Berlin တို့သွားကြတဲ့ခါကျတော့ဒီတီယန်တို့မှာဒါတန်တန်တို့မှာဒါကြားတဲ့အခြေအနေပြည်ပတိအခြေအနေကြီးပြည်ပတိရတော့ဒီမှာနိုင်ငံကိုဟိုဒီချိန်မှာပုံမလို့ပြီးမရောချင်ကြဘူးပေါ့နော်ဒီခုနကအကြောင်းတွေ region သေးတာပေါ့နော
်ရခိုင်ပြည်နယ်ကနေလူပေါင်းသိန်းချီထွက်ပြေးရတဲ့ကိစ္စကိုနိုင်ငံတကာမီဒီယာတွေကဝေဖန်ရေးသားချက်တွေကြောင့်ကမ္ဘာလက်ခီးသွားလုပ်ငန်းတွေချမှာရောခီးသည်တွေချမှာပါစိုးရိမ်စေရှိနေတာကိုမြန်မာဘက်ကလည်းပြန်ပြီးတော့မကူစားနိုင်တဲ့အခြေအနေရှိနေတယ်လို့လဲခီးသွွားလုပ်ငန်းရှင်တွေကထောက်ပြကြပါတယ်ရှင်